စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နယ်အရှိဘက်ချမ်းမှာစစ်ကောင်စီကဒီဇင်ဘာ1ရက်နေ့ကစလို့နေမြေရှင်းလင်းတာတွေလှုပ်ဆောင်နေတာမှာအရင်ကမိရှုခံခဲ့ရဘူးတဲ့ကြေးရွာတချို့အခုတစ်ချိန်ထပ်ပြီးမိရှုဖြစ်စေခံနေရတယ်လို့ဒေသခံတွေကပြောကြပါတယ်ဒီပဲရင်ဒေသစစ်စင်ရေးအခြေအနေရခိုင်ကပေးပို့ထားတဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ
ဒီဇင်ဘာလ1ရက်နေ့ကစခဲ့တဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးကြောင့်ကျေးရွာနေတချို့မီးလောင်ဆုံးရှုံးခဲ့ရပြီးဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်။ဒီပဲရင်ကျေးရွာအရှိချမ်းနယ်မြေရှင်းလင်းတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတူကခုလိုပြောပါတယ
်။မီးရှို့ခံရတဲ့ကျေးရွာ10ရွာလောက်ရှိပြီ။ထွက်ပြေးနေရတဲ့ကျေးရွာအနည်းဆုံး20လောက်ရှိတယ်။လက်ရှိက2ရွာချို့နေတယ်။ဟိုဘက်နည်းရတယ်ခု။အင်းမင်းရဲ့2ရွာချို့နေတယ်လက်ရှိက။အပွဲတွေဖြစ်တာတော့မရှိဘူးပြ။သူတို့ဘာနဲ့သူတို့ပဲဒီတိုင်းမှာစစ်ကြောင်းထိုးဝင်လာတာပဲ။နေ့စဉ်ရက်ဆက်စစ်ကြောင်းထိုးနေပြီးခေါ်တရွာဝင်ချို့တရွာဝင်ချို့နေတော့ဒီတိုင်းလိုပဲတပင်းနေရရှိပဲချန်ရွာလိုဖြတ်စည်းနေရစစ်ပေးချောင်နေမှာလဲရွာလေးရွာလေးမှာဘလို့မဲမနိုင်အောင်ကိုပဲဆက်ပြုတ်ကျရောနေတရားစာမရှိဘူးလမ်းမပေါ်မှာအိပ်ပါညာနဲ့စစ်ပေးချောင်နေလဲတော်လေးဒုက္ခရောက်တယ်ဟိုကူညီရတဲ့ရွာတွေလည်းတော်တော်ခက်ခက်ခက်ခဲဖြစ်နေ
မိရှုခံရတဲ့ကျေးရွာတွေဟာညောင်လာနမမယိုးကုန်းဗန်းဘွေကုန်းကြီးမရကန်အင်းပင်ကုန်းတဲ့စတဲ့ကျေးရွာတွေဖြစ်ပြီးတော့အဲ့ဒီရွာတွေထဲမှာညောင်လာကျေးရွာနဲ့နမကျေးရွာဟာဒီတစ်ကြိမ်ဆိုရင်ဒုတိယအကြိမ်မီးရှို့ခံရတာလည်းဖြစ်ပါတယ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်စင်ရေးတွေဆက်ရှိနေတာကြောင့်ဒေသခံတွေလည်းနေရက်မပြောင်းနိုင်သလိုမီးလောင်တဲ့အင်ဂျင်အရေအတွက်ကိုလည်းအတိအကျတိဖို့ခတ်နေပါတယ်အခုလိုနယ်မြေရှင်းလင်းဝင်နေတဲ့အထက်မှာအခုနှစ်စက်တင်ဘာလတုန်းကမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့လို့ကလေးငယ်တချို့တေဆုံးခဲ့တဲ့နေရာလည်းပါဝင်ပါတယ်စစ်ကောင်စီဘက်ကတော့ KIA နဲ့ PDF အဖွဲ့တွေမီးရှို့တဲ့အတွက်စကိုင်းတိုင်းအတွင်း2022ခုနှစ်ထဲမှာအင်ဂျီ248လုံးမီးလောင်ကျွမ်းခဲ့တယ်လို့ထုတ်ပြန်ခဲ့ပြီးတော့ဒေသခံအရက်သားတွေကတော့မြန်မာစစ်တပ်ကရှို့တာလို့ပြောပါတယ်။စကိုင်းတိုင်းအတွင်းစစ်ကောင်စီအမားကန်ကျေးရွာတွေရှိတယ်လို့တစ်ဖက်မှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ကျေးရွာတွေရှိနေတာကြောင့်အပြန်အလှန်တိုက်ခိုက်မှုတွေလည်းရှိနေပါတယ်ခင်ဗျာ။